တော်ရရှိမြတ်ခင်ဗျာဒီအပိုင်းတွင်ထူးခြားတဲ့အချက်ကတော့မြန်မာစစ်အစိုးရပိုင်းသတင်းစာတွေကနေ NLD ပါတီကိုတိုက်ခိုက်ပြောဆိုတဲ့သတင်းဆောင်မတွေဒေါ်ဆန်းစုကြည်ကိုတိုက်ခိုက်တဲ့ဆောင်မတွေခက်စိတ်စိတ်ဖော်ပြလာတဲ့အချက်ဖြစ်ပါတယ်ဒါပြင် NLD နဲ့ပြည်ပရောက်အတိုက်ခံအဖွဲ့အစည်းတွေကိုပါအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးသတင်းဆောင်မတွေမကြာခဏဖော်ပြလာတာတွေ့ရပါတယ်ဇွန်လ30ရက်တုန်းမြန်မာလင်းသတင်းစာမှာတော့ NLD ကိုအနောက်နိုင်ငံတာဝန်ကြီးတစ်ခုနဲ့ဆက်ဆက်ဖော်ပြပြီးပြည်ပရောက်အတိုက်ခံအဖွဲ့တွေဖြစ်တဲ့ NCGUB NCUB NLD LAABSDF NDD စတဲ့အဖွဲ့တွေအနေနဲ့ဇူလိုင်လဆန်းပိုင်းမှာအကြမ်းဖက်မှုစီစဉ်နေတယ်လို့ပါအကြေတဝင့်ထပ်မံဆွဆွဲခဲ့ပါတယ် NCUB ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီတပ်ပေါင်းစုပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းကတော့စစ်ဆိုးရဆွဆွဲချက်ကိုအခုလိုညှင်းဆိုပါတယ
်ကျွန်တော်တို့အစီအစဉ်ရှိရှိနဲ့သူတို့စနစ်တကျနဲ့ဟလာဒီဘက်မှာရှိတဲ့ဒီမိုစီကိုက်ပွဲဝင်အဖွဲ့အစည်းတွေကိုအဲ့ဒီလိုပဲသူတို့ဆွဆွဲပြောဆိုနေတယ်နောက်နိုင်ငံတွေနဲ့ကျွန်တော်တို့ပေးစားပြီးတော့အဲ့ဒါကျွန်တော်တို့ကနောက်နိုင်ငံတွေရဲ့တပည့်ခံမှုလုပ်နေတယ်ဆိုတာမျိုးနဲ့သူတို့ပြောပြီးတော့ဒုတိယကိုကျွန်တော်တို့တင်အောင်ထင်မှားပြအောင်လုပ်နေတဲ့ကိစ္စတွေဖြစ်တယ်။ဆိုတော့ဒီထဲမှာပါတဲ့အချက်လက်တွေကိုကျွန်တော်တို့ပြန်ကြည့်ရရင်သူတို့ပြောတာတွေအကုန်မှားတယ်။နော်ကျွန်တော်တို့အဲ့ဒါမျိုးလုပ်တာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကမူလတည်းကအကြမ်းဖက်အဖွဲ့အစည်းတွေမဟုတ်တဲ့အတွက်အကြမ်းဖက်လုပ်ရက်တွေလုပ်ဖို့အတွက်ကျွန်တော်တို့အစည်းအဝေးတွေလုပ်ပြီးပြင်ဆင်နေဆိုတာလုံးဝမဟုတ်ဘူး။အဲ့ဒါမှားတယ်
။သူတို့ဘက်ကဒီသတင်းတွေကိုဇက်တိုက်အခုလိုမျိုးကျွန်တော်တို့ NCUB လိုတပ်ပေါင်းစုတွေကိုဒီအကြမ်းဖက်မှုကိစ္စနောက်တစ်ခါရက်ဆွဲနဲ့ပါတက်ပြီးကူဇူလိုင်လထဲမှာလာပြီးတော့ဖောက်ခွဲရေးလုပ်မယ်ပါမယ်ဆိုတဲ့အခါကျတော့အကြေကြီးဇူလိုင်လမှာဖောက်ခွဲရေးတစ်ခုဖြစ်ခဲ့တယ်ဆိုရင်တောင်မှဒီဖွဲ့စည်းတွေမှာတာဝန်ရှိတယ်ဆိုတဲ့သဘောမျိုးလူလူနားရဲကိုသူတို့ရိုက်သွင်းနေတယ်လို့ဆိုတဲ့သဘောမျိုးလို့ဘေးရတဲ့လိမ့်လာသူတွေကပြောတယ်ဘာကြောင့်အစီအစိုးရဘက်ကအဲ့ရမျိုးတက်လိုက်မတ်တက်အခုလိုမျိုးမီဒီယာနေလောက်လာတယ်လို့ဥမြင့်သိန်းယူဆလိုက်ခင်ဗျာ
သူတို့ပြောပြီးလို့ရှိရင်အဲ့ဒီပြောတဲ့အတိုင်းဖြစ်လာတာလည်းရှိတယ်ဒီအဆူမှာဒီလိုင်းလာထဲမှာပောက်ခွဲမှုတွေလုပ်ဖို့သူတို့မှအစီအစဉ်ရှိပြီးသားဖြစ်လို့ကျွန်တော်တို့လုံးမှာဖြစ်တယ်လို့ကြိုပြီးတော့လူတွေကိုသူတို့တန်ငံပေးထားတာဖြစ်တယ်လို့ကျွန်တော်တို့ယုံကြည်တယ်။ဒါတို့လုံးမဲ့အစီအစဉ်တွေဖြစ်တယ်
။ဦးမြင့်သိန်းပြောသလိုစစ်စိုးရအနေနဲ့သူကိုယ်တိုင်အကြမ်းဖက်ဖို့စီစဉ်နေတယ်ဆိုရင်ဘာအတွက်စီစဉ်နေတယ်လဲဆိုတာပြန်ကြည့်ဖို့လိုလာပါတယ်။အဲအနောက်နိုင်ငံတစ်ခုရဲ့ဩဇာခံလေးလို့မြန်မာအစိုးရဆွဆွဲတာခံရတဲ့ NLD လွတ်မြောက်နေပြီအဖွဲ့ပြန်ကြားရေးတာဝန်ခံဦးရန်အောင်မြင့်ကတော့ပြည်တွင်း NLD ကိုခြေမုံဖို့နောက်အဖကဥတည်နေတာဖြစ်တယ်လို့ယူဆပါတယ်။
ကျွန်တော်တို့ဘုံမှာဒီနိုင်ငံတကာရဲ့ကူညီလိုတဲ့နိုင်ငံတကာရဲ့ဩဇာခံဆိုတာမဟုတ်ဘူးဆိုတာကျွန်တော်ခုလည်းပြောချင်ပါတယ်ကျွန်တော်တို့မှာငူနဲ့နိငါဆိုတာရှိရမဟာပြောနဲ့နိပြူဟာပေါ့ကျွန်တော်မဟာပြူဟာအရကျွန်တော်တိုင်းပြည်ရဲ့ကိစ္စကိုကျွန်တော်တို့နိုင်ငံသားတွေကဒါလည်းဆုံးဖြတ်ပေးမယ်ဆိုတဲ့မဟာပြောရှိပါတယ်နိပြူဟာကတော့ကျွန်တော်တို့နိုင်ငံတကာရတဲ့အကူအညီကျွန်တော်ယူရမှာပဲဖြစ်တယ်ဒီလိုအကူအညီယူရင်းနဲ့နိုင်ငံတကာရဲ့ဩဇာခံဆိုတာမဟုတ်ပါဘူ
းလာမယ့်ဇူလိုင်လထဲမှာ NLD LA အပါအဝင်အဖွဲ့အစည်းတွေနဲ့ဟလာဒီပုဂ္ဂိုလ်တွေဟာနိုင်ငံရောက်နေတဲ့အတိုက်ခံတွေကဖောက်ခွဲရေးကိစ္စတွေအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးတော့သူကအချိန်ကာလကိုပါကြိုတင်သတ်မှတ်ပြီးတော့စစ်အစိုးရပြောထားတဲ့အတွက်အဲ့ကိစ္စနဲ့ပတ်သက်လို့ရောဗာပြောချင်တယ်ခင်ဗျ။
ဒီတပ်ဖက်လုံငါလုတ်တယ်ဆိုတော့ကျွန်တော်အမြဲတမ်းဆွဲထည့်နေတယ်။နောက်အဖအနေနဲ့သူလုတ်ချင်တာတစ်ခုရှိလို့စစ်အစိုးရအနေနဲ့သူလုတ်ချင်တာတစ်ခုရှိလို့ကြိုတင်ပြီးမှလမ်းချထားတာပဲဖြစ်တယ်လို့ကျွန်တော်ထင်တယ
်။အဲ့သူလုတ်ချင်တာတစ်ခုဆိုတာဘာလို့ယူဆလဲခင်ဗျ
။ပြင်မှာရှိနေတဲ့တရားဝင်အဖွဲ့အစည်းရဲ့ပေါ့ကျွန်တော်အထူးရှင်းကျွန်တော် NLD ကိုအတက်ချင်မုံမယ်ဆိုမှတော်တော် chance ကြီးရှိတယ်ဆိုတော့ကျွန်တော်သိရတယ်။အဲ့ဒီကိစ္စလည်းကျွန်တော်နံပါတ်1ဦးစားပြဖြစ်မယ်တဲ့သူကကျွန်တော်ဘက်ကထိတ်ကြီးလိုက်ပြီးမှ NLD နဲ့ကျွန်တော်တို့ဟာဆိတ်ထားတယ်ဆက်ဆံမှုရှိတယ်။အဲ့တော့ NLD ဟာအကြံဖက်သမားတွေနဲ့ဆက်ဆက်တယ်။ဒါမှမဟုတ် NLD ကအကြံဖက်ပါတီဖြစ်တယ်ဆိုမှတော်တော်ချင်မုံခြင်းတဲ့လက္ခဏာတွေကျွန်တော်တွေ့နေရပါတယ်။ဒီအတွက်အထူးပြုရလို့ကျွန်တော်ထင်တယ
်။အဲ့ဒီချိန်ထဲမှာပဲ NLD ကိုဆန့်ကျင်တဲ့အလန်ဒီလူတွေအဖွဲ့အစည်းတွေကလည်း NLD ကိုပုတ်ခတ်ပြီးနောက်ဖအမျိုးသားညီလာခံထောက်ခံမှုတိုက်တွန်းတဲ့စရန်းတွေရန်ကုန်နဲ့တခြားမြို့ကြီးတွေမှာလိုက်ဝေးနေတာတွေ့ရပါတယ်။အဲတချိန်ကတခင်ဆိုးပါတီဝင်ဟောင်းတောင်တွင်းရှိနေအလန်ဒီဦးလက်မြင့်ကိုတိုင်ဒီစရန်းမျိုးတွေကိုပခုတ်ကူမြို့မှာလိုက်လံဝေခဲ့တယ်လို့စုံစမ်းသိရပါတယ်။အနောက်ဆုံးဇူလိုင်လဆန်းမှာအကြမ်းဖက်မှုတွေဖြစ်နိုင်တယ်ဆိုတဲ့စာရွက်စရန်းတွေလည်းရန်ကုန်မှာပြန့်နှံ့နေတဲ့အကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ရှိနေဦးညံဝင်းကအခုလို့ပြောပါတယ
်။ဒီ idea လေးတွေကိုဒီမှာစာတွေဖြန့်နေတာရှိတယ်ဗျ။ကျွန်တော်တို့တော့မှမကင်ဘူးဒီစာကိုအဲ့ဒီစာဒီကုန်နဲ့ကကျွန်တော်တို့ခံမှန်းတာအင်းနေပေါ့ဗျာဒီဖြစ်စေခြင်းတဲ့လူတွေကထုတ်တဲ့စာမျိုးတွေဗျာအဲ့ဒါဇူလိုင်လဆန်းမှာကိစ္စတယ်အဲ့ဒါကြောင့်ဒီဥစ္စာကတော့မိတ်ကပ်ပေါ့ဖန်တီးမှုတစ်ခုလို့ကျွန်တော်တို့အဲ့လိုခံမှန်းတယ်
တော်ရရှိမြတ်ခင်ဗျာမြန်မာစစ်စိုးရဘက်က NLD ကိုတစ်ဖက်သက်တိုက်ခိုက်လာတဲ့စစ်စိုးရခြေလှမ်းတွေကိုကြည်ရင်မြန်မာနိုင်ငံရေးကိုဆွေးနွေးတဲ့နည်းနဲ့မဖြေရှင်းနိုင်တော့တာထင်ရှားနေတဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်ရင်လေးစရာဖြစ်တယ်ဆိုတော့ရန်ကုန်မြို့ကဝါရဲနိုင်ငံရေးသမားကြီးအခင်ချန်ထွန်းရဲ့အမြင်နဲ့ပဲနေကုန်းချုပ်ပြစီခင်ဗျာ
။ဟိုအမှန်ကတော့မနှစ်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ကလေးကတရင်ကဖြစ်နေတာက2006ခုနှစ်တွင်းမှာ NLD ကိုအပြတ်ချုပ်မယ်ဆိုပြီးတော့တရင်ကကျွန်တော်တို့ ไอ้กระไรอ่ะจูนว่าจ้างเนี่ยแหละนะเออลงได้ตะนิดคว่ำ2นิดแล้วก็เออ2600 6นิดด้วนสุดแล้วจนจิจิลาดากูรู้ว่าจ้างคาจะรอโหตะรินสารีเจ้ามาเนลดีอ่ะเนี่ยจ้างตะมารีเนี่ยเสร็จด้วยเลยหละบาปอยู่เลยญาติอยู่เลยสุดแล้วตะบอมอยู่เนี่ยจริงๆกูบ่บ่ไม่จั่วซันยันใจวุ่นนี่อ่ะเปาะเพรสคอนเฟอเรนซ์มาเปาะพี่กระไรกูอ่ะตะรินสารีเจ้ามาตัดไปแล้วกูรู้ว่ากันกันนี่จ้ะรอตะคาจะปูไปแล้วမနေ့ကကတော့ကျတော့ဒေါက်တာကြီးကိုပုတ်ချထတာပေါ့ဒီနေ့ကျတော့ဒါရီပါရီပါလာတယ်ကျွန်တော်မြင်တာကမတရားတင်အရင်နဲ့အဲ့ဒါဒီဟာဒီဒီသတင်းတွေတင်ကြဆိုပြီးတော့တရားတင်ကြီးညာတယ်ဆိုပြီးတော့ကြီးပြနိုင်တယ်လို့ကျွန်တော်ကဒီလိုပဲထင်တယ်ဒါကျွန်တော်စောစောကလည်းပြောပြခဲ့ပြီအဲ့ဒါဒီလိုမတရားတင်ကြီးညာလိုက်ရင်လူငယ်တွေပါရီနေ့ကတော့တိတ်ညံ့တိတ်ညံ့နေဟိုသူကဒီသူကဟိုလာဒီလာဟိုလို့ဒီလို့နေအတိုင်းကြီးအတွက်ကတော့တော်တော်ဟိုစိတ်မကောင်းစရာဘောမျိုးဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်ဒီလိုပဲကျွန်တော်တော့မြင်နေတယ
်ဒေါက်တာဆဆူကြီးကိုမပုတ်ခတ်တာတော့ကြာပြီခုဒေါက်တာဆဆူကြီးကိုပုတ်ကူရရရော NLD ကိုအဖွဲ့စည်းရရောနှီးမျိုးစုံနဲ့သတင်းစာနေပြီးအစိုးရမီဒီယာတွေကနေထုတ်နဲ့တိုက်ခိုက်လာတဲ့ဆောင်းပါးတွေကိုကြည်ချင်းအားဖြင့်ဒီမြန်မာနိုင်ငံကြီးအများမျှော်လင့်တယ်လို့ဟာလာမစ္စတာဂမ်ဘာရီလာပြီးနောက်ပိုင်းမှာဟာလာဆွေးနွေးပြင်လို့ကောင်းလိန်လို့ဆိုတဲ့အနေထားဖြစ်နိုင်မှာတော့မလားခင်ဗျာ
ကြည်ချင်းပြောတာကတော့မစ္စတာဂမ်ဘာရီပဲလာလာတို့မျိုးကိုယ်တိုင်ပဲလာလာပေါ့ဒီကကျင်းညာပြီးသားပဲ press conference မှာ NLD နဲ့မဆွေးနွေးဘူးဆိုတာကကျင်းညာပြီးသားပဲဒါတရားဝင်ပဲဒီကျင်းညာချက်ကိုပဲကျွန်တော်အတည်ပြုတယ်ပြီးတော့နောက်ပိုင်းကျတော့လေဒီ NLD ကခုနပြောတဲ့အကြမ်းဖက်သမားတွေနဲ့ဆက်သွယ်တယ်ဗားတယ်ညာတယ်ဆိုတော့သတင်းတွေကိုလည်းဒါဒီထဲမှာကျင်းညာတယ်ပြုတယ်ဆိုတော့ဒါတွေကစစ်သက်ဆွေးနွေးဖို့ဆိုတော့လမ်းကြောင်းမဟုတ်ဘူးဒါကပြည်မြင့်ဌာနအရေးယူမယ်ဆိုတော့လမ်းကြောင်းဖြစ်နေတယ်အဲ့တော့ပြည်မြင့်ဌာနအရေးယူမယ်ဆိုလို့ဖြစ်လာရလို့ရှိရင်အုန်းကလူငယ်တွေကြတော့အဖတ်မခံနိုင်တဲ့လူငယ်တွေအများကြီးရှိတယ်။အဲ့လိုလူငယ်ကြတော့တို့တို့ဟိုသွားဒီသွားဟိုလုတ်ဒီလုတ်လုတ်လာနိုင်တဲ့သဘောဖြစ်တယ်။တိုက်ကြီးအတွက်ဒါအမားတော့ GW အတွက်တော့ဒီတရန်ကြီးဟာခုသွားနေတဲ့ train ကြီးဟာအမနာဝန်နေစရာလမ်းကြောင်းကြီးလို့ကျွန်တော်ကဒီလိုပဲမြင်ပါတယ်။အမနာစိတ်ပြည့်စရာဝန်နေစရာလမ်းကြောင်းကြီးလို့ဒီလိုပဲမြင်ပါတယ်။